Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါသောရှင်များရှင်ပြည်မြန်မာပိုင်းအစီအစဉ်2015ခုနှစ်ဩဂုတ်လ16ရက်သတင်းကနေညနေခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျွန်မနာမည်ဖိုင်ပါဒီကနေ့အစီအစဉ်မှုဖြစ်တာဝန်ယူသွားမှာပါရှင
်မင်္ဂလာပါခင်ဗျာကျွန်တော်ကတော့အောင်ပါဒီညနေခင်းသတင်းတွေကိုမမိုးပြူနဲ့တူကြေညာပေးသွားမှာပါပါကစ္စတန်နိုင်ငံပန်ချက်ပြည်နယ်ကအထူးကံဘုံခွဲတိုက်ခိုက်မှုအတွင်အစိုးရအဖွဲ့ဝင်ဝင်ကြီးတူသေဆုံးသွားတာနောက်ဒီလူ90ကျော်လိုက်ပါသွားတဲ့အင်ဒိုနီးရှားပိုင်လေရင်တစ်စီးပျောက်ဆုံးသွားတာဒီအကြောင်းနောက်ဆုံးရသတင်းတွေကိုတင်ပြပေးတော်မူရှိပါတယ်နယ်ဖိုင
်ကောင်းပါပြီရှင်ဒီကနေ့နားဆင်ရမယ့်သတင်းတော်တွေကတော့တနိုင်ငံလုံးအပြစ်ခတ်ရက်စဲရေးစာချုပ်လက်မှတ်ရေးထိုးနိုင်မှုအတွက်အစိုးရအနေနဲ့တိုင်းရင်းသားလက်နက်ကိုင်15ဖွဲ့ကိုဖိတ်စာတွေပေးပို့ခဲ့တဲ့သတင်းဒါအပြင် KNU အနေနဲ့အပြစ်ခတ်ရက်စဲရေးစာချုပ်မှာလက်မှတ်ရေးထိုးသွားမှာဖြစ်တယ်လို့ KNU တာဝန်ရှိသူကပြောပါတယ်
ကျွန်တော်ကလက်မရေးထိုးမယ်။နောက်ပြီးတော့လက်မရေးထိုးနိုင်တဲ့ဖွဲ့တွေကိုအဆင့်ချင်းပါလာမယ်။ဒီတော့လည်းဝန်ဆောင်ရမယ်ဆိုတဲ့သဘောထားနဲ့ဆို
ပြည်စုံနောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်။နောက်ပိုင်းမှာတော့အာနာယကြန့်ခိုင်ဖွံ့ဖြိုးရေးပါတီအတွင်းကခေါင်းဆောင်အပြောင်းလဲတွေကြောင့်ပြည်ထောင်စုနေစဉ်သတင်းစာနဲ့ဂျာနယ်ကိုမီပြောင်းပြီးပြန်လည်ထုတ်ဝေဖို့ရှိတဲ့သတင်းကိုလည်းနားဆင်ရဖို့ရှိပါတယ်။အခုအရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုကိုအောင်နဲ့မမိုးဖြူတို့ကကြေညာပေးကြပါအောင်ရှင
်။ပါကစ္စတန်နိုင်ငံကလူရည်ပါကစ္စတန်နိုင်ငံကလူဦးရေထူထပ်တဲ့ပန်ချက်ပြည်နယ်ပြည်ထဲဝင်ကြီးအားအထေခံဘုံခွဲတိုက်ခိုက်မှုကြောင့်တေဆုံးသွားပါတယ်။ဒီကနေ့တေဆုံးသူ12ဦးထဲမှာဝင်ကြီးရှူဂျာခန်ဇာရာလည်းပါဝင်တယ်လို့ပန်ချက်ပြည်နယ်အစိုးရကျန်းမာရေးကြံပေးအရာရှိဆာအစ်အယ်လာဟီကပြည်နယ်ရုံးမြင့်တင်ကြားဌာနကိုပြောကြားခဲ့ပါတယ်။ဘုံခွဲတိုက်ခိုက်မှုကြောင့်လူ12ဦးတေဆုံးသွားပြီးနောက်ထပ်တေဆုံးသူအရေးအတွက်လည်းတိုးလာနိုင်တယ်လို့ကယ်ဆယ်ရေးလူသားတွေကပြောပါတယ်။အင်အားပြင်းထန်တဲ့ဘုံခွဲတိုက်ခိုက်မှုကြောင့်ပြိုကျသွားတဲ့အဆောက်အဦမှာဒါဇင်နဲ့ချီရဲ့လူတွေရဲရရှိတွေပိတ်မိနေပါရယ်ပြည်နယ်အနောက်မြောက်အက်တော့ခရိုင်ကဝင်ကြီးအိမ်တွင်းကိုအသေးခံဘုံခွဲသမားဟာဝင်ရောက်ပြီးဘုံခွဲခဲ့တဲ့အချိန်မှာနေအိမ်တွင်းလူ30လောက်ရှိနေပါရယ်အဲ့ဒီဘုံခွဲသမားနေအိမ်တွင်းကိုဝင်ရောက်စင်မှာလုံခြုံရေးအဆောက်အဦကတားဆီးဖို့ကြိုးစားခဲ့ပေမဲ့ဘုံပေါက်ကွဲခဲ့တာဖြစ်ပါရယ်စော်နီစစ်သေးကြအုပ်စု Leshkar E Jangvi haLEV ဟာတည်ဆုံးခဲ့တဲ့ဝင်ကြီးရဲ့အသက်အန္တရာယ်နဲ့ပတ်သက်ပြီးချင်းကြောက်မှုတွေပြုလုပ်ခဲ့ကြောင်းအာဏာပိုင်တွေကပြောပါရယ်ဒီအဖွဲ့ဟာပါကစ္စတန်နိုင်ငံရှိတဲ့မွတ်စလင်လူနည်းစုဝင်တွေကိုတိုက်ခိုက်တဲ့အဖွဲ့လည်းဖြစ်ပါရယ်ခင်ဗျာ
အီရန်နိုင်ငံမှာတော့ဒီနှစ်အစောပိုင်းကအစ္စလာမ်စစ်သွေးကြွတွေလက်ထဲကျသွားတဲ့အတွက်ရာမဒီမြို့ကနေဆုတ်ခွာပေးခဲ့ရတဲ့စီဝူးစီးမှုတွေကိုစစ်ခုံရုံးမှစစ်ဆေးနေတဲ့အမှုကိုစုံစမ်းစစ်ဆေးရေးကော်မရှင်ရဲ့ထောက်ခံချက်ပေးဖို့အတွက်ဝင်ကြီးချုပ်ဟိုင်ဒယ်အယ်အဘာဒီကဒီကနေ့တနင်္ဂနွေနေ့မှာသဘောတူလိုက်ပါလေ။အီရန်နိုင်ငံအနောက်ပိုင်းအင်ဘာခဲင်ကမြို့တော်ရမဒီကိုသိမ့်ပိုက်နှိမ့်လိုက်တာဟာအစ္စလာမ်စစ်သွေးကြွတွေအတွက်ကြီးမားတဲ့အောင်မြင်မှုဖြစ်ပြီးအဓိကမြို့တော်ဘက်ဒက်နဲ့125မိုင်မဲဝေးတော်တွေမြို့ကြီးတစ်ခုကိုစစ်သွေးကြွတွေထိန်းချုပ်နိုင်တာကြောင့်အီရန်လုံခြုံရေးတပ်ဖွဲ့တွေရဲ့စွမ်းရည်ကမေခွန်းထုတ်เสียဖြစ်လာပါလေ။စနေနေ့ကတော့ဘက်ဒက်မြို့တလွှားဘုံပေါက်ကွဲမှုတွေကြောင့်ဒဏ်ရာရသူ80ကျော်ရှိပြီးသေဆုံးသူ22ယောက်ရှိပါလေ။အစ္စလာမ်စစ်သွေးကြွအဖွဲ့ကရှီယက်မွတ်စလင်အုပ်စုတွေကိုမကြာခဏတိုက်ခိုက်လေရှိပေမဲ့ဒီတိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်လို့ထုတ်ဖော်ပြောဆိုတဲ့လူတော်တယောက်မှမရှိသေးပါဘူးရှင
်။စီးရီးယားနိုင်ငံကထွက်ပြေးလာတဲ့ယာနဲ့ချီတဲ့ဒုက္ခသည်တွေဟာဒီနေ့တနင်္ဂနွေနေ့ကစပြီးဂရိနိုင်ငံ Kos ကျွန်းကနေခီးသည်တွေတင်မောကြီးတွေနဲ့သူတို့နေထိုင်ရမယ့်နိုင်ငံတွေကိုထွက်ခွာနေကြပါပြီ။ဒါပေမဲ့အဲ့ဒီလုပ်ငန်းရှင်ကစီးရီးယားဒုက္ခသည်တွေကိုဦးစားပေးနေတဲ့အတွက်တခြားနိုင်ငံသားဒုက္ခသည်တချို့ကိုသူတို့ကအပေခံထားရတယ်လို့ယူဆထားပါတယ်။မနေ့ကလေပြားနိုင်ငံကနေဥရောပကိုပြောင်းရွှေ့အခြေချဖို့မြေရဲပင်လယ်ကိုဖျက်ဖို့ကြိုးစားတဲ့ဒုက္ခသည်တွေထဲမှာလူ40လောက်သေဆုံးခဲ့ပြီး300လောက်ကိုအီတလီရေတပ်ကကယ်ဆယ်ခဲ့ရပါတယ်။ဒုက္ခသည်တွေကလူများကြီးတင်လာတဲ့သင်္ဘောပေါ်မှာပိတ်လောင်းပြီးအသက်ရှူကျတဲ့ဒဏ်ခံစားခဲ့ရတယ်လို့အီတလီသင်္ဘောမာလိမှုကရုံးမြင့်တန်ကြားသတင်းဌာနနဲ့တွေ့ဆုံရမှာပြောဆိုခဲ့ပါတယ်။စစ်ပွဲတွေနဲ့ဆင်းရဲမွေးတည်မှုဒဏ်ခံရတဲ့အရှိလေပိုင်းနဲ့မြောက်အာဖရိကဒေသကထောင်တောင်းချီတဲ့ဒုက္ခသည်တွေဟာဥရောပဘက်ကိုထွက်ပြေးကြပြီးဂရိနိုင်ငံ Kos ကျွန်းမှာလည်းတူရကီကတဆင့်ထွက်ပြေးလာတဲ့ဒုက္ခသည်တွေတနေ့တခြားပိုများပြားလာပါတယ်။ Kos ကျွန်းပေါ်ကိုဝင်ရောက်လာသူဒုက္ခသည်လူ့ကြီးတွေအတွက်လူဝင်မှုကြီးကျက်တဲ့လုပ်ငန်းတွေဖျို့ဖျဲမဖြစ်ဖို့အချိန်ယူပြီးစဉ်းစားစီစဉ်ဆောင်ရွက်ပေးနေကြတာလည်းဖြစ်ပါတယ်ခင်ဗျာ
။ Iran nuclear လုပ်ငန်းစဉ်ကိုကန့်သတ်ဖို့နိုင်ငံတကာသဘောတူထားတဲ့ညှိနှိုင်းဆောင်ရွက်မှုကိုမဲပေးဖို့အတွက် American Congress လွှတ်တော်အတွက်နောက်ဆုံးရရောက်ဖို့တလားလောက်ပဲကြာမှာတော့လေဒီချိန်မှာသမ္မတရဲ့အဲ့ဒီဆောင်ရွက်ချက်အပေါ် Republican Party ဝင်တွေရဲ့ထောက်ခံမှုဆုံးရှုံးနိုင်တဲ့အခြေအနေကိုရောက်နေပါလေ အင်မြူရောကအဓိကထားပြီးစီးရုံးနေတဲ့ Republican အမတ် Jeff Flake ကစနေနေ့ကပြောဆိုရမှာနျူကလ িয়ার ညှိနှိုင်းရေးလုပ်ငန်းစဉ်ကိုထောက်ခံပေးမယ်အခုသဘောတူညီကိစ္စကိုကန့်ကွက်မယ်လို့ပြောဆိုခဲ့ပါတယ်သမ္မတဥပမာကတော့တကယ်လို့အောက်လွှတ်တော်နဲ့အထက်လွှတ်တော်အမတ်တွေကအီရန်နဲ့အင်အားကြီး6နိုင်ငံကြားညှိနှိုင်းဆွေးနွေးမှုကိုကန့်ကွက်မဲ့ပြီးရင်သူ့အနေနဲ့အချက်လွှတ်ဗီတိုအမိန့်သုံးမယ်လို့လည်းကတိပေးပြောဆိုထားတာဖြစ်ပါတယ
် UAB ကအသံညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းကီလိုမီတာ18 kHz 1683ရလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်စနေနေ့ညနေခင်းသတင်းတွေကို VOA ကနေဆက်လက်ကြီးညာနေပါတယ်တရုတ်စိတ်ကမ်းမြို့ Tianjin မှာကြီးမားတဲ့ပေါက်ကွဲမှုတွေဖြစ်ခဲ့တဲ့ကုန်းတူလာယုံထဲမှာအစိတ်အသင့်ဓာတုတန်ခွေ Sodium Cyanide တွေတူလောင်ထားတယ်လို့တရုတ်နိုင်ငံကအတည်ပြုပြောဆိုလိုက်ပါတယ်Sodium cyanide တန်ချိန်တရားကျော်ကိုပောက်ကွဲမှုဖြစ်တဲ့နေမြေတွင်းကနှစ်နေရာမှာတိုးလောင်ထားတာဖြစ်တယ်လို့ဘေကျင်းစစ်ဒေသပြည်သူ့လက်မျောက်ရေးတပ်မတော်အကြီးအကဲရှီလူစီကဒီကနေ့မှာပြောဆိုလိုက်တာပါပောက်ကွဲမှုကြောင့်တည်ဆုံးသူအရေအတွက်112ဦးအထိတိုးလာတယ်လို့အာဏာပိုင်တွေကဒီကနေ့မှာပြောဆိုပြီးအဲ့ဒီထဲမှာမိသက်သမား22ဦးပါဝင်တယ်လို့နိုင်ငံပိုင်သတင်းဌာနကကြေညာပါတယ်အခုခါမှာပျောက်ဆုံးသူအရေအတွက်100လောက်ရှိနေပြီးအဲ့ဒီထဲမှာမိသက်သမား85ဦးပါဝင်ပါတယ်မီလာမှုနဲ့ပောက်ကွဲမှုတွေအကြီးအကျယ်ဖြစ်ခဲ့တဲ့နေရာကနေချက်ချင်းမဖြစ်မနေပြောင်းရွှေ့ကြဖို့တော့တရုတ်အာဏာပိုင်တွေကညွှန်ကြားထားပါတယ်ခင်ဗျာ
အင်ဒိုနီးရှားနိုင်ငံအရှေ့ဘက်ပါပူဝါဒေသထဲမှာခီးတဲ့လေရင်စင်းဟာလေကြောင်းပြန်တမ်းမှုထိန်းချုပ်ရေးစင်တာနဲ့အဆက်အသွယ်ပြတ်ပြီးပျောက်ဆုံးနေပါတယ်ပါပူဝါဒေသမြို့တော်ဂျာယာပူယာကနေစင်တနီလေစိတ်ကနေပြန်တက်သွားပြီးတော့နိုင်ဝဲအကြမှာထရီဂါနာလေကြောင်းလိုင်းကလေရင်ဒီကနေ့ပျောက်ဆုံးသွားတာဖြစ်ပါတယ်ဒီလေရင်ဟာပပူဝဒေတာတွေက Opsil Bill မြို့ကိုပြန်တန်းခဲ့တာဖြစ်ပါတယ်။လေရင်ပေါ်မှာလိုက်ပါသွားတဲ့ခရီးသည်စုစုပေါင်း54ဦးဖြစ်ပြီးတော့လူကြီး44ယောက်နဲ့ကလေး5ယောက်လေရင်မှူးရန်က5ယောက်ပါဝင်ပါတယ်။လေရင်နဲ့အဆက်အသွယ်မပြတ်ခင်အရေးပေါ်အကြောင်းကြားခဲ့တာမျိုးမရှိဘူးလို့ CNN သတင်းမှာဖော်ပြပါတယ်။ညအမှောင်ကြောင့်လေရင်ရှာဖွေမှုကိုခဏရပ်ဆဲခဲ့ရပြီးတော့တနင်္လာနေ့မှာရှာဖွေလုပ်ငန်းတွေကိုပြန်စမှာဖြစ်ပါတယ်။တရုတ်ပို့ဆောင်ရေးဝန်ကြီးဌာနပြောခွင့်ရသူကပြင်သစ်သတင်းဌာနကိုဒီကနေ့ပြောကြားရမှာဘာကြောင့်လေရင်ပြက်ကြတယ်ဆိုတာတေချာမသိရသေးတဲ့အကြောင်းတောင်ထူရက်တဲ့နေရာမှာရာသီဥတုဆိုးဝါးနေပြီးတိမ်နေတဲ့ညမောင်ကြားရှာဖွေလုပ်ဖို့မဖြစ်နိုင်သေးဘူးလို့ပြောဆိုပါတယ်ထရီဂါနာလေကြောင်းလိုင်းဟာအင်ဒိုနီးရှားပိုင်းဖြစ်ပါတယ
်ထိုင်းအရှေ့မင်းသားဟာဒီကနေ့မှာထောင်ထဲချီတဲ့စပိန်စီးသူတွေကိုဦးဆောင်ပြီးဘန်ကောက်မြို့တော်ကလမ်းတွေပေါ်မှာစပိန်စီးခဲ့ပါတယ်သူ့ရဲ့မဲတော်ဖြစ်တဲ့တီရီခေအသက်83နှစ်ပြည့်မွေးနေ့အထိမ်းအမှတ်အဖြစ်လူမြင်ကွင်းမှာရှာရှာပါပါအခုလိုထွက်ပေါ်လာတာပါအသက်63နှစ်အရွယ်အင်ရှေမင်းသားမဟာဗီဂျရာလောင်ကွန်ဟာမြို့တော်ရဲ့တမိုင်းဝင်နေရာမှာမိခင်အတွက်စပိန်စီးခြင်းလို့အမည်ပေးထားတဲ့ဒီစပိန်စီးအထိမ်းအမှတ်ပွဲကိုဦးဆောင်ခဲ့ပါတယ်သူနဲ့အတူဝန်ကြီးချုပ်ပရယုတ်ချန်ဝချာနဲ့တခြားအာဏာသိမ်းအစိုးရအဖွဲ့ဝင်တွေလည်းပါဝင်ပါတယ်လူမြင်ကွင်းကိုတိတ်ထွက်လို့မရှိတဲ့အင်ရှေမင်းသားဟာသူ့အပေါ်လူမှုအမြင်ကောင်းလာစေဖို့ကြိုးစားတဲ့အနေနဲ့အခုလိုစပိန်စီးခဲ့တာလို့ဝေဖန်သူတွေကဆိုပါတယ်ထိုင်းနိုင်ငံရဲ့အနာဂတ်အရေးထိုင်းဘရင်အရေးအရာဆက်ခံမှုနဲ့ပတ်သက်လို့စိုးရိမ်မှုတွေကြီးကြီးမားမားရှိနေချိန်မှာအခုလိုမွေးနေ့အထိမ်းအမှတ်အခမ်းအနားကျင်းပတာလည်းဖြစ်ပါတယ်။အသက်89နှစ်အရွယ်ဘရင်ဘူမီဘောအဒူလာဒက်စ်နဲ့သူ့မိဘရဟာကျန်းမာရေးယိုယွင်းလာနေပြီးလူလူနဲ့ထိတွေ့နိုင်ခြင်းမရှိတာနှစ်နဲ့ချီကြာမြင့်နေပြီဖြစ်ပါတယ်။ထိုင်းနိုင်ငံမှာလွန်ခဲ့တဲ့နှစ်အတွင်းတုန်းကတော့သွေးမြေမကြဘဲရွေးကောက်ခံအစိုးရစီကနေစစ်တပ်ကအာဏာသိမ်းယူခဲ့ပါတယ်ခင်ဗျာ
။အမေရိကန်နိုင်ငံမှာသမိုင်းဝင်နိုင်ငံသားအခွင့်အရေးတက်ကြွလှုပ်ရှားသူဂျူလီယန်ဘွန်ဟာအသက်85နှစ်အရွယ်မှာကွယ်လွန်သွားခဲ့ပြီဖြစ်ပါတယ်။ယောဂါအတိအကျမဖော်ပြပေမဲ့ခဏတာနေမကောင်းဖြစ်ပြီးတဲ့နောက်ဖလော်ရီဒါပြည်နယ်ဖော့တ်ဝေါ်ဒန်ပင်လယ်ကမ်းခြေမှာစနေနေ့ညကကွယ်လွန်ခဲ့ပါတယ်။သူသေဆုံးသွားတဲ့အတွက်အမေရိကန်ပြည်ထောင်စုအနေနဲ့တရားမျှတမှုအတွက်အဓိကကြတဲ့ဆရာအထက်တန်းဆုံးခွန်အားအကောင်းဆုံးအတန်းတတန်းဆုံးရှုံးလိုက်ရပြီလို့တောင်ပိုင်းစီးရဲနွမ်းပါသူတွေဥရီဌာနပူးတွဲတည်ထောင်သူမော်ရစ်ဒီးစ်ကမှတ်ချက်ပေးပါတယ်။ဘွန်ဟာအဲ့ဒီအဖွဲ့ရဲ့ပထမဆုံးသမ္မတဖြစ်ခဲ့ပြီး1990ခုနှစ်မှာဖွဲ့ခဲ့တဲ့ထင်ရှားတဲ့အကြမ်းမဖက်ကျောင်းသားလှုပ်ရှားညှိနှိုင်းမှုကော်မတီကိုတည်ထောင်ခဲ့သူလည်းဖြစ်ပါတယ်။ဂျူလီယန်ဘွန်ဟာ1960ခုနှစ်ပိုင်းနိုင်ငံသားခွင့်ရတောင်းဆိုလှုပ်ရှားမှုကာလအတွင်းအမေရိကန်နိုင်ငံတောင်ပိုင်းရဲ့အသားရောင်ခွဲခြားမှုစန့်ကျင်လှုပ်ရှားမှုတွေမှာဦးဆောင်ခဲ့သူလည်းဖြစ်ပါတယ်။
အမေရိကန်နိုင်ငံတွင်အင်တာနက်နဲ့တယ်လီဖုန်းဆက်သွယ်ရေးတွေပေါ်လျော့ဝဲစုံစမ်းထောက်လှမ်းတဲ့နိုင်ငံတော်လုံခြုံရေးအေဂျင်စီ NSA ရဲ့အစီအစဉ်ကို တက်တန်းအရှိဆုံးနဲ့အကြီးဆုံးအမေရိကန်ဆက်သွယ်ရေးကုမ္ပဏီကြီးတစ်ခုဖြစ်တဲ့ AT&T ကအရေးပါတဲ့အကူအညီပေးခဲ့တယ်လို့ The New York Times သတင်းစာကဖော်ပြလိုက်ပါတယ်ပြပမှာတင်းရှောင်နေတဲ့ NSA ရဲ့ contract ဝန်ထမ်းဟောင်း Edward Snowden ကဖွင့်ချခဲ့ပြီးစနေနေ့ကထွက်လာတဲ့ NSA စာရွက်စာတမ်းတွေကိုကူကပြီးသတင်းစာကရေးတာပါစာရွက်စာတမ်းတွေမှာ AT&T ကိုနာမည်နဲ့အတိအကျပြောမထားပေမဲ့အသုံးပြုထားတဲ့လျှို့ဝှက်နာမည်တွေက AT&T ကိုညွှန်းနေတယ်ဆိုပြီး Times သတင်းစာနဲ့ထောင်လိုင်းရေးတာဝန်ရှိသူအများအပြားကပြောပါတယ်ခင်ဗျာ
Direct from Washington The Voice of America.
ဒီနေ့ကနေနောက်ဆုံးသိရတဲ့သတင်းတွေကိုကိုအောင်နဲ့မမိုးဖြူတို့ကြင်ညာပေးခဲ့တာဖြစ်ပါတယ်။အခုဆက်လက်ပြီးသတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်သွားပါမယ်။ပထမအဦးဆုံးအနေနဲ့တော့နိုင်ငံလုံးအပြစ်ခတ်ရက်စဲရေးစာချုပ်ချုပ်ဆိုနိုင်ရေးနဲ့ပတ်သက်တဲ့သတင်းကိုနားဆင်ရမှာပါ။တိုင်းနာနဲ့လက်ကင်အဖွဲ့တွေနဲ့အစိုးရတို့ကြားနိုင်ငံလုံးအပြစ်ခတ်ရက်စဲရေးလက်မှတ်ရေးထိုးဖို့စူးစမ်းခဲ့ကြပြီးမဲ့လည်းလောဆယ်မှာတော့အစိုးရနဲ့တိုင်းနာလက်ကင်တစ်ဖက်ချင်းအပြစ်ရက်ရေးစာချုပ်လက်မှတ်ရေးထိုးဖို့ဆိုပြီးပြီးခဲ့တဲ့ရက်ပိုင်းအတွင်းကအစိုးရကတိုင်းရင်းသားလက်နက်ကိုင်15ဖွဲ့ကိုသာဖိတ်စာတွေပေးပို့ခဲ့ပါတယ်။ဒါကြောင့်တမနာဦးသိန်းစိန်ပြောထားတဲ့ရွေးကောက်ပွဲမတိုင်ခင်တနင်္ဂနွေလုံးအတိုင်းအတာအပြစ်ခတ်ရက်စဲရေးစာချုပ်ကိုလက်မှတ်ရေးထိုးနိုင်ရင်အလားအလာဟာမိမ့်မိန်သွားပြီလို့တချို့ကသုံးသပ်ပါတယ်။ဒီအကြောင်းကိုတော့ကိုညံဝင်းအောင်ကတင်ပြပေးမှာပါရှင်
။အစိုးရရဲ့ငြိမ်းချမ်းရေးဖော်ဆောင်မှုလုပ်ငန်းကော်မတီ UPWC နဲ့တိုင်းရင်းသားလက်နက်ကိုင်တွေရဲ့အစင်းမြင့်ညှိနှိုင်းရေးကိုယ်စားလှယ်အဖွဲ့ SD တို့ဒီဩဂုတ်လ6ရက်နေ့က2ရက်ကြာရန်ကုန်မြို့မှာဆွေးနွေးညှိနှိုင်းသဘောတူနိုင်ခဲ့တာတွေရှိပေမဲ့အဖွဲ့အားလုံးပါဝင်နိုင်မဲ့တနင်္ဂနွေလုံးအတိုင်းအတာအပြစ်ခတ်ရစဲရေးသဘောတူလက်မှတ်ရေးထိုးဖို့ကိစ္စကိုတော့အစိုးရဘက်ကလက်မခံခဲ့ပါဘူး။အဲ့ဒီနောက်ပိုင်းမှာတော့တိုင်းသားလက်နက်ကိုင်တဖွဲ့ချင်းနဲ့အပြစ်ရရေးစာချုပ်လက်မှတ်ရေးထိုးသွားကြဖို့ဆိုပြီးတိုင်းသားလက်နက်ကိုင်15ဖွဲ့ကအစိုးရကဖိတ်စာတွေပေးပို့ခဲ့တာဖြစ်ပါတယ်။အခုလိုလက်နက်ကိုင်တဖွဲ့ချင်းအလိုက်လက်မှတ်ရေးထိုးဖို့ဖိတ်ခေါ်ရတဲ့အကြောင်းကိုတော့MPC ငင်းငင်းစင်တာတာဝန်ရှိပုဂ္ဂိုလ်တူဖြစ်တဲ့ဦးလမောင်ရွှေကရှင်းပြပါတယ
်ကျွန်တော်တို့အစိုးရကဘိုင်နက်ထွက်လုပ်ထားတဲ့ဥမာဘိုင်နက်ထွက်ကတော့နှစ်ဖက်ချင်းဆွေးနွေးတယ်အဲ့ဒါတစ်ဖွဲ့ချင်းတွေကအပြစ်ခတ်ရက်ထားတယ်နောက်ထပ်သဘောတူစာချုပ်တွေချုပ်တယ်ဒါကနာဘွယ်အဲ့ဒီအဖွဲ့တွေကိုတော့အရင်ဆုံးဖိတ်ကြားတဲ့အဖြစ်ပါပဲအဖွဲ့တစ်ဖွဲ့ချင်းကလည်းတာဝန်ပြီးတော့ဆွေးနွေးသဘောပါပဲကျန်တာတွေကတော့ဆက်ဆွေးနွေးပိုင်ကိုလည်းလက်ဖွင့်ထားတဲ့သဘောလို့ပဲကျွန်တော်နားလည်တယ်ဗျ
အစိုးရဘက်ကလမ်းဖွင့်ပေးထားတယ်ပြောနေပေမဲ့အစိုးရနဲ့တိုက်ပွဲဖြစ်နေတဲ့ TNLA တအောင်းပလောင်တပ်ဖွဲ့ MNDAA ကုကံတပ်ဖွဲ့နဲ့ရခိုင်တပ်မတော် AA လက်နက်ကင်၃ဖွဲ့ပေါင်းပြီးသူတို့အနေနဲ့အပြစ်ရရေးလက်မှတ်ထိုးဖို့ဆန္ဒရှိကြောင်းဒီလအစောပိုင်းမှာအစိုးရကစာရေးသားအကြောင်းကြားခဲ့တာကိုအစိုးရဘက်ကဘာမှအကြောင်းပြန်တာမျိုးမရှိဘူးလို့ TNLA တပ်ဖွဲ့ပြောခွင့်ရသူမိုင်းအိုက်ကျော်ကပြောပါတယ်
ဒီလားထဲမှာဗောနဒီလားဩဂတ်လရနေ့ရက်စွဲနဲ့ကျွန်တော်ဒီတော့ဖတ်ပေါ်မှာ statement တော့ထုတ်ထားတယ်အာပြီးရရက်စွဲရေးအာလက်မှတ်ထိုးဖို့တော့ဗောနအာဒီအစိုးရဘက်ကကျွန်တော်ဖတ်ရဖိတ်ခေါ်ရတယ်ဆိုမှကျွန်တော် statement တော့ထုတ်ထားတယ်အာခုတိတော့ဘာမှဟိုအကြောင်းပြန်တာတော့မရှိဘူးခင်ဗျာ
ဒီလိုအခြေအနေတွေကြောင့်မြန်မာအစိုးရဟာတနင်္ဂနွေလုံးအတိုင်းအတာဆောင်တဲ့အပြစ်ခတ်ရက်စွဲရေးလက်မှတ်ထိုးဖို့ဆန္ဒရှိဖို့မရဘူးဆိုတော့ဝေဖန်မှုတွေလည်းထွက်ပေါ်လာပါတယ်ဒီအချက်ကိုတော့ငင်းငင်းစင်တာဦးလာမောင်ရွှေကညင်းဆိုပါတယ
်မဟုတ်ပါဘူးဗျာဒါဟုတ်တဲ့ရှင်းလင်းအောင်လို့တက်မှန်ဘက်ကတက်တဲ့ပေါင်းပေါင်းပြောဝင်ကြည့်ဖို့တော့တော်တော်ကြောက်ကြည့်တဲ့ပေါင်းပေါင်းပြောတာစိတ်ကြောက်နေဖြစ်ပါတယ်ဆိုတော့သူရဲ့ဒီဘက်ကလက်ကဒီဘက်ကကိုတကယ်ဖြစ်ရှင်းဖို့ကတော့တိုင်းစစ်စူဒီယိုဘက်ကိုဆက်သွားဖို့တို့ရဲဒါကြောင့်သူ NCA ပထမအစမှာတော့ဒီစမားပွဲနဲ့စပြီးတော့တက်တဲ့ကိုမိနေရှာပြီးဆက်သွားဖို့ဆိုတဲ့ဟာသူရဲ့ policy တော့လေ channel အပွဲပေါ်စကားပြန်ရှိသလို channel အပွဲပေါ်ဆိုတော့အခြားသဘောတော့ရှိဦးဆိုတော့အသေးသေးဖြစ်ကြတဲ့အတွက်အခုလည်းတို့ကတော့ဒီလိုပဲပြန်ပြီးတော့ပြပြပါလား
အပြည့်ရဲ့စာချုပ်လက်မှတ်ရေးထိုးဖို့အခုဖိတ်စာပို့ထားတယ်ဆိုတော့လက်နက်ကန်15ဘွဲ့နဲ့လက်မှတ်ရေးထိုးပြီးသွားရင်တော့တိုင်းရင်းသားတွေတောင်းဆိုထားတဲ့နိုင်ငံရေးဆွေးနွေးပွဲတွေဆက်လုပ်သွားမယ်လို့ဦးလာမောင်ရွှေကပြောပေမဲ့ဘယ်တော့လဲဆိုတဲ့အချိန်ကာလကိုတော့ပြောသွားတာမျိုးမရှိပါဘူးအစိုးရဘက်ကအခုလို bilateral နှစ်ဖက်အပြန်အလှန်ညှိနှိုင်းထားပြီးသားလက်နက်ကိုင်အဖွဲ့15ဘွဲ့နဲ့ပဲလက်မှတ်ရေးထိုးဖို့ကြိုးစားတာဟာတနင်္ဂနွေအတိုင်းအတာအပြစ်ခတ်ရစဲကြီးရဲ့အလားအလာဟာမိမ့်မိန်သွားတဲ့သဘောဖြစ်တယ်လို့ TNLA တပ်ဖွဲ့ကမိုင်းအိုက်ကျော်ကသုံးသပ်ပါတယ
်။ဂျန်နယ်ဖွဲ့15ဘွဲ့နဲ့ထိုးရင်လည်းကျွန်တော်တို့ဖက်ကြနိုင်လို့ရှိရင်တနင်္ဂနွေပြီးခဲ့ရစဲကြီးတော့မဆောင်ဘူးနော်။အခုပေါ်လာပြန်ကြည့်တော့လည်းဖွဲ့ချင်းစီထိုးသွားမှဆိုရင်လည်းခွဲလိုက်တူအမျိုးမျိုးနော်ဘောနအပြည့်အစုံတော့တစ်ခွချင်းတစ်ခွချင်းဆိုခေါ်တော့လို့ရှိရင်တော့ဒီဖိုင်အလိုလိုနဲ့အာရတော့ပဲ အရောတော့လို့ရှင်တော့ဒီကျွန်တော်လူချင်းနဲ့ပုံသာတော့ကန်တွေတော့လိုရအောင်နော်
SD အဖွဲ့တွေကတိုင်းသားခေါင်းဆောင်တွေကို VOA ကအချိန်ချင်းဆက်သွယ်ခဲ့ပေမဲ့အဆက်အသွယ်မရသေးပဲဖြစ်ခဲ့ပါတယ်။တိုင်းသားလက်နက်ကိုင်ခေါင်းဆောင်တွေကတော့အပြည့်ရစဲဖို့ဆိုရင်တနိုင်ငံလုံးအတိုင်းအတာနဲ့အပြည့်ရမှသာအဓိပ္ပာယ်ရှိလိမ့်မယ်လို့သူတို့သဘောထားကိုအရင်ကတည်းကပြောဆိုထားဘူးပါတယ်ခင်ဗျာ။
ကိုငံဝင်းအောင်ပြပြသွားတာပါ။တစ်ဆက်ထဲမှာပဲတိုင်းရင်းသားအဖွဲ့တွေထဲက KNU တို့ရဲ့သဘောထားအမြင်ကိုလည်းတင်ပြပေးပါစီရှင်။တနိုင်ငံလုံးအပြစ်ခတ်ရက်စဲရေးဆိုင်ရာသဘောတူညီချက်စာချုပ် NCA လက်မှတ်ရေးထိုးဖို့ KNU ခေါ်ကရင်အမျိုးသားအစည်းအရုံးအရေးပေါ်ဗဟုကော်မတီအစည်းအဝေးကနေဆုံးဖြတ်ချက်ချခဲ့ပြီးလို့အဖွဲ့ကောင်ဆောင်တွေကပြောပါတယ်။ KNU အနေနဲ့အပြစ်ရက်စာချုပ်ရေးထိုးရမှာအကုန်လုံးပါဝင်ရေးမှုကိုအသေးမကိုင်ပဲလက်မှတ်ရေးထိုးသွားမှာဖြစ်တယ်လို့ဒီလက်မှတ်ရေးထိုးမှုဟာလည်း SD အဖွဲ့ရဲ့ဆုံးဖြတ်ချက်နဲ့တွေးဖီမှုမရှိဘူးလို့တိုင်းရင်းသားကောင်ဆောင်တွေကပြောပါတယ်။ဒီအခြေအနေတွေကိုဆက်သွယ်မေးမြန်းထားတဲ့ VOA ထိုင်းခြေစိုက်သတင်းထောက်နိုင်ကုန်းအင်ကအခုလိုသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ KNU ခေါ်ကရင်မျိုးရာစည်းရုံးကနေတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စရေးသဘောတူညီစာချုပ် NCA လက်မှတ်ရေးထိုးဖို့အမြဲတမ်းဗဟုကော်မတီ၅ကြိမ်မြောက်အရေးပေါ်စည်းဝေးကနေဆုံးဖြတ်ချက်ချခဲ့တယ်လို့အထွေထွေသွင်းမှုဘသူစောကွယ်ထူးဝင်းကပြောပါတယ
်ကျွန်တော်တို့ SC နဲ့ UCCB ကိနိုင်စီရလာတဲ့ရလာဖို့မှာဒီလိုပြစ်ခတ်ရစဲသဘောတူစာချုပ်မှုကြောရရပါပြီနော်ဒီသဘောတူစာချုပ်မှုကြောကိုကျွန်တော်တို့ပြင်နေပြင်မျိုးတရားစည်းရုံးကလက်ခံတယ်နောက်ပြီးတော့ဒါကိုလည်းကျွန်တော်လက်မှတ်ရေးထိုးပြီးတော့တစ်ခွက်ရင်းနေနေပေါ့လေဒါကျွန်တော် KNL အဖွဲ့အစည်းကလည်းလက်မှတ်ရေးထိုးပြီးတော့ဒါအကောင့်ထဲပေါ်သွားဖို့တော့ဒီချာလည်းငါတို့လည်းပေါ်စီနေတဲ့အကောင့်ထဲပေါ်သွားဖို့တော့ကျွန်တော်တို့ဆုံးပြပါတယ
် KNU နေနဲ့ဩဂုတ်လ14ရက်နေ့ကနေ15ရက်နေ့ထိကျင်းပပြုလုပ်တဲ့အရေးပေါ်ဗဟုကော်မတီစည်းဝေးကနေဆုံးဖြတ်ခဲ့ကြတာပါတိုင်းဒါလက်နက်ကိုင်တော်လိုင်းရေးဖွဲ့စည်းတွေရဲ့တနင်္ဂနွေလုံးပြစ်ကတ်ရစရေးဆိုင်ရာအစီအမည်ညှိနှိုင်းဆောင်ရွက်ရေးကိုယ်စားလှယ်ဖွဲ့ SD နဲ့ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC တို့ရဲ့ကိုယ်ကျေမြောက်ညှိနှိုင်းစည်းဝေးကနေရရှိလာတဲ့ရလဒ်တွေကို KNU အနေနဲ့သဘောတူလက်ခံတယ်လို့လည်းဆိုပါတယ် KNU အနေနဲ့အပြစ်ရစာချုပ်ရေးထိုးရမှာအကုန်လုံးပါဝင်ရေးမှုကိုအသေးမကိုင်ပဲလက်မှတ်ရေးထိုးသွားမှာဖြစ်ပြီးလက်မှတ်မရေးထိုးနိုင်တဲ့တိုင်းဒါလက်နက်ကိုင်ဖွဲ့စည်းတွေလည်းအစစ်စစ်ပါဝင်နိုင်ဖို့ကြိုးပမ်းသွားမယ်လို့အထွေထွေသွင်းမှုဘသူစောကွယ်သူဝင်းကအခုလိုဆက်ပြောပါတယ
်ကျွန်တော် SD ရဲ့နောက်ဆုံးစီးပွဲမှာအခုဒီလိုပြစ်ခတ်ရဆဲသဘောတူစာချုပ်နဲ့ပတ်သက်ပြီးတော့ကလပဝရမကိစ္စပေါ်မှာတက်ကနေတော့ဆိုရရဲ့ထက်ကနေလက်ခံမခံတဲ့နေထားပေါ်မှာကျွန်တော်တို့ကဒါကိုဒီလိုအကုန်လုံးပဝရမှုအနေနဲ့ရတည်မလားနှမို့လေကျွန်တော်တို့ကအခုလက်ရှိအကုန်လုံးပဝရမှုကိုအတိမကံပဲနဲ့လက်မရေးထိုးပြီးတော့အပေါ်အကုန်လုံးပဝလာနိုင်တဲ့အစစ်စစ်ပဝနိုင်တဲ့အလေးထားနဲ့ဆက်သွားမလားဆိုတဲ့ကိစ္စပေါ်မှာကျွန်တော်တို့ကလက်မရေးထိုးမယ်နောက်ပြီးတော့လက်မမရေးထိုးနိုင်တဲ့ဖွင့်ဒီအစစ်စစ်ပဝနိုင်ဖို့တည်းလဲဝန်ဝဆောင်ရမယ်ဆိုတဲ့ဘောထံတုံးတပ်ပြီးတော့ဆုံးဖြတ်ခဲ့တာဖြစ်ပါတ
ယ်။တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စရေးသဘောတူညီစာချုပ် NCA လက်မှတ်ရေးသိုးဖို့အတွက်ဓမ္မရဦးသိန်းစိန်ကနေတိုင်းဒါစီမီညှိနှိုင်းရေးကိုယ်စားလှယ်ဖွဲ့ SC ဖွဲ့ဝင်တွေကိုဩဂုတ်လ12ရက်နေ့မှာဖိတ်ခေါ်ခဲ့ပါတယ်။တိုင်းဒါဖွဲ့တွေအနေနဲ့25ရက်နေ့နောက်ပိုင်းမှာမှအတွေ့ဖြစ်မယ်လို့ဘသူစောကွယ်ထူးဝင်းကပြောပါတယ်။တိုင်းဒါလက်နက်ကိုင်ဖွဲ့တွေနဲ့မြန်မာစိုးရကိုယ်စားလှယ်တွေကြားလုံခြုံရေးပိုင်းဆိုင်ရာပြန်လည်ပေါင်းစည်းရေး TTR လုပ်ငန်းစဉ်ပိုင်းမှာတတ်မတော်နဲ့အမြင်ကွဲလွဲမှုတွေရှိနေပါသေးတယ်။လုံခြုံရေးဆိုင်ရာပြန်လည်ပေါင်းစည်းရေးလုပ်ငန်းစဉ်အတွက်ရှေ့ဆက်ဆွေးနွေးညှိနှိုင်းသွားရမယ်လို့လည်း KNU ထူထူတွေးရင်မှုဘဒုစောကွယ်ထူးဝင်းကပြောပါတယ်။အခုလို KNU ကနေတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စရေးသဘောတူစာချုပ် NCA လက်မှတ်ရေးသွင်းဖို့ဆုံးမြတ်တာဟာ SD ဖွဲ့ရဲ့ဆုံးမြတ်ချက်နဲ့တူညီမှုမရှိဘူးလို့ UNFC ခေါ်ညီညွတ်တော်တိုင်းသားလူမျိုးများဖက်ဒရယ်ကောင်စီရဲ့ခေါင်းဆောင်သူဖြစ်သူဘူမူကြီးခေါက်ကကအခုလို့ပြောပါတယ်။
ကျွန်တော်အမြင်ကတော့မတွေးဖြစ်ဘူးဗျ။ဖုံးမယ်ဆိုတော့တပွဲချင်းဆုံးဖြတ်တယ်။ဘာတိုးတဲ့ချိန်မှာ15ပွဲထုံးတယ်။15ပွဲကဖိတ်ပါရတာပြီးသားပွဲတွေကတပွဲချင်းဆုံးဖြတ်တယ်။သွားတဲ့အချိန်ကျတော့15ပွဲမျက်နှာဆုံးပြီးထုံးတယ်။အားလုံးဖိုက်ကြတာ15ပွဲဆိုတော့15ပွဲသလုံးထိုးနိုင်တယ်။ကြာရင်တော့မှဝရဲမင်္ဂလာကြမှာ 100% inclusive ကတော့မလွယ်သေးဘူးလို့ဆိုကြတာ။အကြောင်းမျိုးမျိုးကြောင့်မလွယ်တော့။သိုးရပြီးမှပြည့်ရသားနဲ့မထိုးတဲ့အဖွဲ့ရှိတယ်လို့အပြင်မှာအပြင်းမခံလို့မထိုးတဲ့အဖွဲ့လည်းရှိတယ်။တချို့အဖွဲ့တွေကတော့ဒီ qualify မဖြစ်လို့မထိုးတာလည်းရှိတယ်။
ဩဂုတ်လ9ရက်နေ့မှာကျင်းပခဲ့တဲ့အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေရဲ့ကိုကြေမြောက်စင်းနွေးပွဲတွင်စာချုပ်လက်မှတ်ရေးထိုးရမှာအလုံးစုံပါဝင်ရေးဆိုတဲ့အချက်တစ်ချက်ကလွှဲလို့ကျန်စာချုပ်ပါအချက်တွေအလုံးကိုသဘောတူညီချက်ရရှိခဲ့ပါတယ်။လက်ရှိအခြေအနေမှာတော့အာဏာရပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီတွင်မှခေါင်းဆောင်ပြောင်းလဲဖြစ်ပေါ်နေပြီးပါတီဥက္ကဋ္ဌဦးသူရဆွေမန်းပါဝင်ပါတီခေါင်းဆောင်တို့ချို့ကိုအနာပေးထားတဲ့အချိန်နဲ့လဲတိုက်ဆိုင်နေပါတယ်။ အခုလိုဆိုရပိုင်းအာနာလွန်ဆွဲနေတဲ့အနေအထားမျိုးတွေးနေရပေမဲ့လို့တိုင်းရင်းသားဖွဲ့တွေနဲ့အပြစ်ရစာချုပ်လက်မှတ်ရေးထိုးရေးလုပ်ငန်းစဉ်တွေမတိခိုက်နိုင်ဘူးလို့ UNSC ဖွဲ့ကောင်းဆောင်ဘူမူကြီးခေါကာကအခုလိုဆက်ပြောပါတယ
်ကျွန်တော်တို့နဲ့တောက်လျှောက်စကားပြောနေတာသမ္မတဦးသိန်းစိန်ဒီဆဲဆိုရဖြစ်တယ်သမ္မတဖြစ်တယ်ဒီသမ္မတနဲ့ဆိုရကအခုချိန်ကြီးတော့ခိုင်မာနေတဲ့သဘောရှိတယ်တို့ပါတီတွင်အရေးခင်းကတော့ဒါပါတီတစ်ခုအတွင်းပေါ့အင်အားစုတစ်ခုအတွင်းတွင်ကြီးဖြစ်တယ်ဒါကျွန်တော်မပြောကြဘူးကျွန်တော်နဲ့အလုံးလုံးနေတဲ့ကျွန်တော်နဲ့ညှိနှိုင်းနေတဲ့ဆောင်ရွက်နေတဲ့တွင်းတွင်းနေတဲ့ရှေ့လုံငန်းတွေနဲ့ချားနေတယ်အဲ့ဒီလိုလုံနေတဲ့အင်အားစုပေါ့ဆိုရအင်အားစုနဲ့တတ်မတော်အင်အားစုကငကိုအတိုင်းရှိနေတယ်ဒါတော့ကျွန်တော်ဘက်ကတော့ကြီးကြေကြေပြောင်းလဲမယ်ဖြိခိုက်မယ်ရွေးရှားမယ်အခုခုဖြစ်မယ်တော့လုံးဝမထင်ဘူး
တိုင်းရင်းသားလက်နက်ကိုင်ဖွဲ့16ဖွဲ့နဲ့မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦး APSDF တို့ပါဝင်တဲ့ SC ဖွဲ့ထဲမှာ NCA လက်မှတ်ရေးသူဖို့အစိုးရဘက်ကနေလက်မခံနိုင်တဲ့အဖွဲ့တွေရှိနေတဲ့အတွက် SC ကုစလေဖွဲ့တွေကနေဆက်လက်ဆွေးနွေးသွားဖို့လည်းရှိနေပါတယ်
ကိုနိုင်ကိုအိမ်ပြောပြသွားတာပါရှင်အခုတော့အာနာယပါတီကောင်းဆောင်ပိုင်းအပြောင်းလဲနောက်ဆက်တွဲအခြေအနေကိုတင်ပြမှာဖြစ်ပါတယ်ရှင်အာနာယကြံ့ခိုင်ဖွံ့ဖြိုးရေးပါတီအတွင်းကကောင်းဆောင်မှုအပြောင်းလဲတွေကြောင့်မကြသေးခင်ရက်ပိုင်းအတွင်းခိတခဏရက်ဆိုင်ခံခဲ့ရတဲ့ပါတီအပေါ်ဖြစ်တဲ့ပြည်ထောင်စုနေစဉ်တည်င်းစာနဲ့ဂျာနယ်ကိုအမိပြောင်းပြီးပြန်လည်ထုတ်ဝေသွားဖို့ရှိကြောင်းတာဝန်ခံအက်ဒီတာတူကပြောဆိုလိုက်ပါတယ်ဆက်သွယ်မေးမြန်းထားရမှအင်ဂျင်နီယာအကြောင်းဆောင်ဆက်ပြီးတင်ပြမှာပါရှင
်သူတို့ဥရွှေမန်ပါတီဥက္ကဋ္ဌရာထူးရှိနေချိန်မှာထုတ်ဝေခဲ့တဲ့ပြည်ထောင်စုနေစဉ်သတင်းစာနဲ့ဂျာနယ်ကိုသူ့ကိုဥက္ကဋ္ဌရာထူးကနေဖယ်ရှားလိုက်တဲ့နေ့ဩဂုတ်လ23ရက်နေ့မှာပဲရက်ဆိုင်လိုက်ပြီးဖြစ်တယ်လို့ပြည်ထောင်စုနေစဉ်သတင်းစာရဲ့တရားဝင် Facebook စာမျက်နှာမှာဖော်ပြခဲ့တာပါဒီပေါ်မှာဝေဖန်မှုအများအပြားထွက်ပေါ်လာခဲ့ပြီးတဲ့နောက်ကြက်ခိုင်ဖွံ့ဖြိုးရေးပါတီရဲ့သတင်းမီဒီယာလုပ်ငန်းတွေကိုအရင်သူရဥရွှေမန်းလက်ထက်ကလူမဟုတ်ပဲအုတ်ချုပ်ရေးဆိုင်ရာအပြောင်းလဲတွေနဲ့ပြန်ပြီးစတင်သွားမှာဖြစ်တယ်လို့ပါတီအထက်ပိုင်းကသူတို့စီကိုအကြောင်းကြားစာပို့ခဲ့ကြောင်းပြည်ထောင်စုနေစဉ်သတင်းစာအုတ်ချုပ်မှုအက်ဒီတာဒေါ်ရမင်းက VOA ကိုပြောပါတယ်။ဒီ
12ရက်နေ့မှာသူပါတီကိုယ်တိုင်ကြုံတော့ဝဲလောက်တယ်လေ။ကြုံတော့ဝဲလောက်ကြီးရဲ့အဲ့ဒီညမှာတော့အဲ့အကောင်လုံးတည်မိသားအတိုင်းပဲပေါ့နော်အဲ့လိုကိစ္စတွေဖြစ်ဖြစ်။ဟုတ်က13ရက်နေ့မှာကျမတို့ကိုပြန်တိုင်းဝင်ပြီးဌာနကနေပြီးတော့မှအကြောင်းကြားရပေါ့အစီအစဉ်တစ်ခုလာတတ်ဖို့မောင်ရုံကနေပြီးတော့မှဖုန်းလိုက်ရာချေအစီအစဉ်ကတက်တယ်အဲ့ဒီအစီအစဉ်မှာတော့ပါတီအနေနဲ့ပြန်တိုင်းကိုအကြောင်းကြားလာတယ်ခဏတော့သတင်းစာကိုထုတ်ဝေသတင်းစာပါတီအနေနဲ့ကကျွန်တော်တို့ဒီမှာပြည်ထောင်စုနေစဉ်နဲ့တတိယဆိုပြီးတော့မီဒီယာနှစ်ခုရှိပါတယ်တတိယကဂျာနယ်မှာပြည်ထောင်စုနေစဉ်ကတော့နေစဉ်ဆုံးသတင်းစာအဲ့ဒီနှစ်ခုကိုထုတ်ဝေကရပ်ဆိုင်ထားမယ်ပေါ့အဲ့ဒီတော့အကြောင်းကြားမှာပဲကျွန်တော်တို့သိတယ်။အဲ့ဒီရက်မှာပေါ့နော်23ရက်နေ့မှာအဲ့တော့အခုနောက်ရက်ကျွန်တော်တို့24ရက်နေ့လယ်ပိုင်းမှာတော့ပါတီကနေဒီသတင်းဌာနဘက်ကိုကင်တွယ်မဲ့ဒီကြီးရနေပြီးတော့မှဒီတောင်းနေ့စဉ်သတင်းစာကိုနာမည်ပြောင်းပြီးတော့ထုတ်မယ်။အငင်းသူတွေနဲ့ပဲအငင်းလားစာအတိုင်းအဲ့သဘောတူမတူအကြောင်းပြန်ဖို့တော့နေပါတယ်။အဲ့တော့ကျွန်တော်တို့အခုဝန်ထမ်းတွေနဲ့တိုင်ပင်ပြီးတော့တော့ကျမတို့ဒီရောင်သဘောတူကြအောင်တော့အကြောင်းပြန်ထားပါ
မယ်။နာမည်ဘာကြောင့်ပြောင်းရတယ်လဲဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးဘူးလို့ဆိုပါရစေ။အရင်ကတော့ပါတီဥက္ကဋ္ဌဖြစ်တဲ့သူရဥရွှေမန်းကိုရိုင်းတီထောင်စုနေစဉ်သတင်းစာကိုဦးစီးကြီးကြပ်ခဲ့တာနဲ့ပတ်သက်ပြီးဒေါ်ရမင်းကအခုလိုပြောပြပါရစေ။ကျွန်တော
်တို့ဥက္ကဋ္ဌကြီးကလည်းအမြဲပါတီရဲ့မူဝါဒနဲ့ပဲသွားတာပါ။သူတူတဲ့သဘောထားနဲ့တော့ဆောင်ရွက်တာမဟုတ်ပါဘူး။ပါတီ CEC တို့ဟာမျိုးနဲ့အမြဲတမ်းစီဝေးထိုင်ပြီးတော့ပဲဆောင်ရွက်တာမျိုးပဲတွေ့ပါတ
ယ်။အခုလိုသူရဥရွှေမန်းကိုပါတီရဲ့ဥက္ကဋ္ဌရာထူးကနေထုတ်လိုက်ပြီးတဲ့နောက်သူနဲ့နှီးဆက်တဲ့ပါတီရဲ့သတင်းမီဒီယာထုတ်ဝေမှုလုပ်ငန်းတွေကိုပါအပြောင်းအလဲလုပ်ခဲ့သလိုတားဖြစ်သူဦးတိုးနိုင်မန်းဦးစီးနေတဲ့ Cherry FM Radio အတန်လွှင့်လုပ်ငန်းကိုလည်းရပ်ဆိုင်းဖို့ပြည်ကြားရေးဝန်ကြီးဌာနကမနေ့ကဖိအားပေးပြောဆိုခဲ့ပါတယ်။ဒါကြောင့်ပြည်သူ့လွတ်တော်ဥက္ကဋ္ဌရာထူးဆက်ပြီးရှိနေသူတဦးအနေနဲ့သူ့ရဲ့အခြားလွတ်တော်ဆိုင်ရာတာဝန်တွေမှာရောဘလို့ထိခိုက်မှုတွေရှိနိုင်ပါသလဲ။တရားလွှတ်တော်ရှေ့နေဥကိုနီကိုမေးကြည့်တော့
လက်ရှိ2008ဖွဲ့စည်းပုံချုပ်ရာဥပဒေအရသူရေတော့တင်မြောက်ခတ်ထားတဲ့ယာရုမျိုးဖြစ်တဲ့အတွက်ဒီယာရုကနေကတော့လက်လက်ကိုဖယ်ရှားလို့ရမှာမဟုတ်ဘူးအထူးသဖြင့်အုပ်ချုပ်ရေးဘက်ကပေါ့နော်ဒီသမရဘက်ကနေပြီးတော့အဲသမရအနာကိုတုံးပြီးတော့ဖယ်ရှားဖို့တော့ဖွဲ့စည်းပုံချုပ်ရာဥပဒေအရမရဘူးအဲလို့အနာဘဖြစ်တဲ့ဆိုရင်တော့ဒီစဲဖွဲ့စည်းပုံချုပ်ရာဥပဒေနဲ့ဒီလေဥပဒေကိုဆန့်ကျင်ပြီးတော့လုပ်တဲ့သဘောဖြစ်ပါလိမ့်မယ်။ဒါကြောင့်လွယ်လွယ်ကူကူတော့ဖယ်ရှားလို့ရမယ်လို့မထင်ပါဘူးခင်ဗျ
။ဟုတ်ကဲ့ဒါဆိုလို့ရှိရင်ဒီလွတ်တော်ဆိုင်ရာဥပဒေတွေအရာပေါ့နော်။ပြည်သူ့လွတ်တော်ဥက္ကဋ္ဌရာထူးကနေဖယ်ရှားနိုင်တဲ့နည်းလမ်းတွေရောရှိနိုင်သလားရှင်
။ ยิ่งลุ้นเอาข้าวยาดูว่าใครจะยังถ้าลุ้นยาเนี่ยตอนนี้แม่ถ้าลุ้นพี่อาบรู้สึกยิ่งลุ้นลุ้นอันปะนักเสียหน้าอยากใครต้องการยิ่งดีก็สุดเดียไม่เอาถ้าลุ้นสุดเดียบรู้สึกยิ่งลุ้นเราเสียอุ้ยบ่มาเสกูมาไปเฉลี่ยเจ็ดเสียเจ็ดเช่นนั้นสุดสวยไม่เอาแล้วบารู้สึกว่าถ้าบ้าเช่นกันนั่นงั้นเราอบมาดูเดซ่าเจ็ดเดียบริเดซ่าพอเดียคนที่บอกเสียอุ้ยบ่มาไล่ดาวအဲ့တော့ငါရလိုက်တာပြည့်ရွေးနေအဲ့တော့လို့ရှိရင်လည်းပြည့်ရတဲ့တောင်ကိုမထမ်းဆောင်ဘူးအဲ့ဒီအချက်လေးတခုခုကိုအကြောင်းပြပြီးတော့ဆွဆွဲရလို့တော့အပန်းဆက်ကားရတယ်မှာလက်မထိုးပြီးတော့သူ့ကိုအဲ့အစတင်ရမယ်ဘသူစီတင်ရမယ်ဆိုဒုတိယဥစ္စာစီတင်ရမယ်အဲ့တော့တင်ရင်ဒုတိယဥစ္စာကဒါလို့တော့စီဝကျက်ပါတဲ့အခြေအစတော့တခါလေလို့တော့အကြံတဲ့မှာဒါကိုထည့်မယ်ဆွေးနွေးမယ်ဆွေးနွေးပြီးလို့ရှိရင်ဆုံးဖြတ်ချက်ချတယ်
အခုလာမယ့်ဩဂုတ်လ18ရက်အင်္ဂါနေ့မှာပြည်သူ့လွတ်တော်အစည်းအဝေးပြန်လည်ကျင်းပတော့မှာဖြစ်ပါတယ်။2008ဖွဲ့စည်းပုံခြေခံဥပဒေအရသူရဥရွှေမန်းရဲ့ပြည်သူ့လွတ်တော်ဥက္ကဋ္ဌတက်တန်းဟာ2015နိုဝင်ဘာလရွေးကောက်ပွဲအပြီးဖြစ်လာမယ့်လွတ်တော်အသစ်ရဲ့အစည်းအဝေးစတင်ခေါ်ယူမဲ့ကာလ2016ခုနှစ်ဇန်နဝါရီလအထိဆက်ပြီးရှိနေဆဲဖြစ်ပါတယ်ရှင်။
အနာရဒီခံဖြူပါတီတွင်မှထိတ်တန်းကောင်းဆောင်သူတော်ဦးရွှေမန်းကိုဖယ်ရှားလိုက်တဲ့အထိအကွဲပြဲတွေပေါပေါက်ခဲ့ပါလေ။ရွေးကောက်ပွဲတွေကျင်းပဖို့3လလောက်လိုမှပေါပေါက်ခဲ့တဲ့ဒီခံဖြူပါတီတွင်ကအာဏာလွန်ဆွဲပွဲတွေကြောင့် NLD လိုတခြားပြိုင်ပွဲနိုင်ငံရေးပါတီတွေအတွက်အားသာချက်ဖြစ်လာနိုင်ပါသလား။ဒါမှမဟုတ်အာဏာကိုပိုစုစည်းထားတဲ့အနာရပါတီအဖြစ်နဲ့ကြံနိုင်ငံရေးအင်အားစုတွေအတွက်ကြက်တဲတဲ့အခြေအနေမျိုးကိုဥတီသွားနိုင်ပါသလားဆိုတာအခုလာမယ့်အင်္ဂါနေ့ညတရက်လီလန်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကြိုတင်ပေးပို့ထားပါ။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းစာနယ်ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ညာ။
အင်္ဂါနေ့ညတိုင်းရင်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ချက်မှန်ဖိတ်ခေါ်အပ်ပါရရှင်။ VOA ကနေတင်းခုနေနေ့သတင်းတွေကိုဆက်လက်တင်ဆက်ပေးနေပါတယ်။အခုညနေပိုင်းအစီအစဉ်အဆုံးသတ်ခင်မှာသတင်းချင်းချုပ်ကိုကိုအောင်ကတလက်ကြီးညာပေးပါအောင်ရှင
်။အင်ဒိုနီးရှားနိုင်ငံအရှေ့ဘက်ပါပူဝါဒေသအတွင်းလူ54ဦးလိုက်ပါသွားတဲ့ခရီးသည်လေယာဉ်တစ်စီးဟာလေကြောင်းပြတ်သန်းမှုထိန်းချုပ်ရေးစင်တာနဲ့အဆက်အသွယ်ပြတ်သွားပြီးပျောက်ဆုံးနေပါတယ်။ပပူဝါဒေတာမြို့တော်ဂျရာပူရကစန်တနီလေးစိတ်ကနေပြန်တက်သွားပြီးနိုင်ရွက်ကြမှာထရီဂါနာလေးချောင်းလိုင်းကလေးရင်ဒီကနေ့ပျောက်ဆုံးသွားတာဖြစ်ပါတယ်ဒီလေးရင်ဟာပပူဝါဒေတာရဲကအောက်ဆီဘီလ်မြို့ကိုဥတည်ပြန်တန်းခဲ့တာပါတရုတ်စိတ်ကမ်းမြို့တီယန်ဂျန်ကကြီးမားတဲ့ပောက်ကွဲမှုတွေဖြစ်ခဲ့တဲ့ကုန်တူလောင်ယုံထဲမှာအစိတ်သင့်ဓာတုတန်ခွေဆိုဒီယမ်ဆိုင်ယာနိုက်တွေတူလောင်ထားတယ်လို့တရုတ်နိုင်ငံကအတည်ပြုပြောဆိုလိုက်ပါတယ်ဆိုဒီယမ်ဆိုင်ယာနိုက်တန်ချိန်တရာကျော်ကိုပောက်ကွဲမှုဖြစ်တဲ့နေမြေတွင်းကနေရာနှစ်ခုမှာတိုးလောင်ထားတာဖြစ်တယ်လို့ဘေကျင်းစစ်ဒေသပြည်သူ့လွတ်မြောက်ရေးတပ်မတော်အကြီးအကဲရှီလူစီကဒီကနေ့မှပြောဆိုလိုက်တာပါပါကစ္စတန်နိုင်ငံကလူဦးရေထူထပ်တဲ့ပန်ဂျက်ပြည်နယ်ဖြစ်တဲ့ဝန်ကြီးအားအသေးခံဘုံကတိုက်ခတ်မှုကြောင့်သေဆုံးသွားပါတယ်ဒီကနေ့သေဆုံးသူ12ဦးထဲမှာဝန်ကြီးရှူဂျာခန်ဇာဒါလည်းပါဝင်တယ်လို့ပန်ဂျက်ပြည်နယ်အစိုးရဂျမ်းမာရေးအကြံပေးအရာရှိဆာအစ်အယ်လာဟီကပြည်နယ်ရုံမြင့်တန်ကြားဌာနကိုပြောကြားခဲ့ပါတယ်ဘုံခွဲတိုက်ခတ်မှုကြောင့်လူ12ဦးသေဆုံးသွားပြီးနောက်ထပ်သေဆုံးသူအရေအတွက်တိုးလာနိုင်တယ်လို့ကေဇေးကြီးလုံသားတွေကပြောဆိုပါရခင်ဗျာ
။သတင်းချင်းချုပ်ကိုကိုအောင်ကကြေညာပေးခဲ့တာဖြစ်ပါတယ်။ဒီညနေအစီအစဉ်ထုတ်လုပ်ရေးမှူးကမဆုမွန်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဂျိုနာကွန်မင်းဖြစ်ပါတယ်။ကျွန်မနာမည်ပိုင်ပါ။ VOA American အတန်ရဲ့9နာရီမှဆက်လက်ထုတ်လွှင့်မယ့်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 25 30နှစ်တို့ကနေဖမ်းယူနားဆင်နိုင်ကြပါရရှင်။တော်ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကျန်းမာရှင်လန်းကြပါစေ။ပြည်ရောနားဆင်တဲ့အတွက်လည်းအထူးကျေးဇူးတင်ရှိပါတယ်ရှင
This program has come to you from the Voice of America, Washington.